မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာစစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်တိုးလာတဲ့အခြေအနေကြောင်းတင်ဆက်ပေးမှာပါ။ရခိုင်ပြည်နယ်တွင်တစ်နှစ်ကျော်တိုက်ပွဲဖြစ်စဉ်တွင်မှာစစ်ရှောင်ဥယျာဉ်တသိန်း5000ကျော်တိုးများလာတယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးကနေကြေညာချက်ထုတ်ပြန်ထားပါတယ်။အထူးသဖြင့်ဒီမတ်လမှာဖြစ်တဲ့စစ်ရေးပြည်ပကတွင်ထပ်မံတိုးများလာတာလို့အဖွဲ့ရဲ့တွင်ရင်မှုကိုစစောထွန်းကပြောပါတယ
်ကျွန်တော်တို့ဒီဖေဖော်ဝါရီနောက်ကောင်29ရက်နေ့ကထုတ်ပြန်ချက်မှဆိုရင်တသိန်းနဲ့8000ကျော်လောက်ရှိတယ်ပေါ့ခုနှစ်ချီကတသိန်းနဲ့9500ကျော်ရှိပါပြီဒီနေ့အခုနောက်ဆုံးဆိုလို့ရှိရင်ဆိုတော့3000လောက်ကိုတိုးတော့တာပေါ့နော်ဘာကြောင့်ဒီတိုးတော့လဲဆိုလို့ရှိရင်တောက်တော့ပလဲဝါဆက်မှရှိတယ်မောမှာပြည်တွေတိုက်ပွဲတွေနောက်ပိုင်းမှာအဲဒီကျောက်တော်ကနေပလဲဝကိုတော်တဲ့ဒီကရတဲ့မြကျောက်တစ်လျှောက်ပေါ့နော်။နောက်ကျောက်တော်အနည်းငယ်ကြည့်ရော်ရေပေါ့။ကြည့်ရော်ရေအကုန်လုံးလိုလိုမှာဒီတင်းတော်ကဒီမြေရှင်းရှင်းလေးတွေလုပ်တယ်။နောက်အဲ့ဒီမှာတိုက်ပွဲတွေလည်းဖြစ်တယ်။ဒီရောလုံးကျက်ထွေးရတဲ့ဒီကနေအများကြီးပဲ
။အလားတူမင်းပြမြို့နယ်တိုင်းဘူကိုတတ်မတော်လက်ကြီးရေးကြောင်းကိုအေးအေးရခိုင်လက်နက်ကန်ဖက်ကဝင်ရောက်တိုက်ခိုက်ပြီးတတ်မတော်ကနေမြေရှင်းလေးရေးလှုပ်ဆောင်ရမှာအနည်းငယ်ရွာတွေကလည်းတင်းချောင်နေရပြီးဘူဒီတောင်နဲ့ရတိတ်တောင်ဆက်ကျေးရွာဘက်မှာလည်းရွာသားတွေထွက်ပြေးတင်းချောင်နေကြရတယ်လို့သူကဆိုပါတယ်။ဒုက္ခတဲ့စခန်းမှာဆိတ်ရှံဥယျာဉ်များပြားလာတဲ့အတူစခန်းတွင်းနေထိုင်စားသောက်မှုတွေကလည်းအဆင်မပြေမှုတွေဖြစ်နေပါတယ်။အထူးသဖြင့်ကိုရိုနာဗိုင်းရပ်စ် COVID-19 ကပ်ရောဂါတစ်ကမ္ဘာလုံးရပ်ခန့်ပြန့်နှံ့နေတဲ့အခြေအနေကြောင့်နိုင်ငံတကာအကူအညီတွေကလည်းရပ်နေတယ်လို့ကိုစောစောထွန်းကပြောပါတယ်
။ဒီကြားထဲမှာအစိုးရဘက်ကလည်းပဲဒီပုံမှန်ထပ်ပဲနေတဲ့ထပ်ပဲတွေကိုအဲ့ဒီဖက်တွေကိုမရောက်သေးဘူးလို့သိရတယ်။နိုင်ငံတကာအဖွဲ့အစည်းတွေကြားတော့လည်းလက်ရှိမှာသူတို့ကလည်းဒီ COVID-19 နဲ့ပတ်သက်ပြီးတော့မှသူတို့ရဲ့လုပ်ငန်းတွေရေဆက်ကုန်တွေပေါ့နော်ဒီသခင်ဒီကပဲလို့ဆိုရည်ချိမေးဆက်ဆောင်ရတဲ့အခြေအနေမှာရှိပါတယ
်အလားတူစစ်ရေးတင်းမာနေတဲ့ချင်းမြင့်နယ်ပလက်ဝမြို့နယ်မှာလည်းစစ်ဘေးရှောင်တွေထပ်မံတိုးများလာနေပါတယ်ဒေရပိုင်းမှာပလက်ဝမြို့နယ်တွင်တိုက်ပွဲကြောင့်ဒေရခန့်60ကျော်ဟာသန္တလန်မြို့နယ်တီကီးရွာဘက်ကိုထပ်မံတင်းရှောင်လာတယ်လို့ချင်းမြင့်နယ်စိုးရဖွဲ့စီပင်သားရရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်အခုမိသားစု73စုပေါ့ဒီ63ရောက်ပါခဏမနေ့ကမနေ့စနီးရထွက်လာတယ်မတူပြီမအိတ်တယ်မတူပြရနေဒီညခံလာရောက်ပါမယ်သူတို့ကပလက်ဝါကခင်ဗျာသူတို့ကအဲ့မှာနေလို့မဖြစ်တော့ဘူးတိုက်ပွဲလက်မကျမ်းများဖြစ်တယ်ဆိုတော့မနေရတော့လို့ဒီဘက်ကိုထပ်ပြလာတာပေါ့
လက်ရှိပလက်ဝါမြို့နယ်စမီးမြို့မှာစစ်ရှောင်ဥယျာဉ် 2900 ကျော်ရှိနေပြီးမလတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရက်ကနေတင်းရှောင်လာတာလို့ဦးစိုးထက်ကပြောပါတယ်ပြီးခဲ့တဲ့ရက်ကပလက်ဝါမြို့နယ်ပေါင်ဝကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးလေရင်နဲ့ပြေကတ်မှုကြောင့်နေအိမ်မိလောင်ခဲ့တယ်လို့အရသားတွေလည်းတန်ရာရရှိပြီးနေရက်ကနေတင်းချောင်ဖို့စီစဉ်နေတယ်လို့ဝန်ကြီးဦးစိုးထက်ကဆိုပါတယ
်အောက်တင်းတော်ကအထက်နားကကားလမ်းပေါ်ကပေါင်ဝဆိုတာတိုက်ပွဲဖြစ်ပြီးတော့ဟိုလေရင်ပေါ်ကနေပြစ်ချတဲ့ခင်မှာအိမ်ကြီးမိလောင်ကုန်တာပေါ့နော်ဆက်သုံးလုံးလောက်မိလောင်သွားတယ်တန်ရာတယောက်ရှိတယ်အဲ့ဒီကဒေသခံတွေမနေရတော့မနေဘူးပလက်ဝါကိုဖတ်ပြီးဖို့ပြင်းစင်နေကြတယ်အခုလည်းထွက်လာကြလို့ချင်းတ
ယ်လက်ရှိချင်းမြင့်နယ်ပလက်ဝါသမြို့နယ်လုံးမှာစစ်ရှောင်6000ကျော်ရှိနေတယ်လို့ဦးစိုးသက်ကပြောပါတယ်ပလက်ဝါမြို့နယ်ရဲ့အဓိကဆက်တွေ့ရေးလမ်းကြောင်းဖြစ်တဲ့ကြောက်တော့ပလက်ဝါဂလာတိုင်မြစ်ကြောင်းလမ်းဟာလည်းစစ်ရေးတင်းမာနေစေချင်နေရတွာလာမှုကိုလက်နက်ကင်တပ်တွေကပိတ်ပင်ထားတာကြောင့်ဖိခါတဲဆောင်လို့မရသလိုစန္ဒရိတ်ကခက်ခဲတွေနဲ့လည်းကြုံနေရပါတယ်ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမြို့နယ်တွေနဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာအစိုးရကနေအင်တာနက်လိုင်းပိတ်ပင်ထားပါတယ်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့အေအေဖွဲ့ကတော့အစိုးရကနေတရားမဝင်ဖွဲ့နဲ့အကြမ်းဖက်ဖွဲ့လို့မလ23ရက်နေ့ကကြေညာထားပါတယ် ကျွန်တော်ကနိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်